Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာအပေါင်းနဲ့ခံကြောင်းကြပါစီခင်ဗျာ VOA American တန်ရဲ့2014အောက်တိုဘာလ21ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ19.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုက်တဲ့အတူတင်ဆက်ပေးမှာပါ IS Islamic စစ်သည်ကြွားရီနဲ့ Kurdish တပ်ဖွဲ့တွေအကြားစီးရီးယားနယ်စပ်မှာတိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေတာတောင်အာဖရိကအပြေးချန်ပီယံ Oscar Pistorius ကိုလူသတ်မှုနဲ့ထောင်ဒဏ်5နှစ်ပြစ်ဒဏ်ချမှတ်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာ NLD လာမယ့်2015ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်တို့ဒီကနေ့တွေ့ဆုံလိုက်ကြပါတယ
်။2010ခုနှစ်ရွေးကောက်ပွဲကိုကြီးလိုက်တဲ့အခါဒါကော်မရှင်ကတော်တော်များများပြတ်တာပေါ့။2010ခုနှစ်တုန်းကတော့အင်္ဂလိပ်အမျိုးသားဒီမိုကရေစီခွဲချုပ်ကဝင်ပြီးရွေးခံခဲ့တာမရှိပါဘူး။
NLD ပါတီခေါင်းဆောင်တူဖြစ်သူဦးထွန်းထွန်းဟိန်ပြောသွားတာပါဒီအကြောင်းနဲ့တူကချင်ပြည်နယ်မှာစစ်သားစုဆောင်မှုတွေရှိနေတဲ့တဲ့ရင်နဲ့ပြောင်းဆုံးနေတဲ့အလွတ်တဲ့ရင်တော့ကိုပါကြီးရဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြအောင်ပါပါအခုတော့နောက်ဆုံးရထိတ်တန့်ရောက်တဲ့ရင်တွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကစီရင်ခံပါလိမ့်မယ်ခင်ဗျာ
IS Islamic စစ်သည်ကြောင့်နဲ့ Kurdish တပ်ဖွဲ့တွေအကြားစီးရီးယားနယ်စပ်ကိုဘာနီမြို့မှာဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။ကိုဘာနီမြို့ကောင်းကင်မှာတိုက်ပွဲတွေကြောင်းလို့ယူဆရတဲ့မိဂိုလုံးကြီးတွေထွက်နေတာကိုတူရကီနိုင်ငံဘက်ချမ်းကနေတွေ့နေကြရပါတယ်။ကိုဘာနီမြို့ခုခံတိုက်ခိုက်နေတဲ့ခါတပ်ဖွဲ့တွေကိုကူညီဖို့အတွက်အီရတ်ခါတပ်ဖွဲ့တွေသူတို့နယ်စပ်ကိုဖျက်ပြီးစီးရီးယားနိုင်ငံထဲဝင်ဖို့ကူညီခဲ့တယ်လို့တူရကီကတနင်္လာနေ့မှာပြောထားပါတယ်။ခါတပ်ဖွဲ့တွေအတွက်လက်နက်ခရမ်းမီးကျောက်တွေကိုအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်လေကြောင်းကနေချပေးပြီးနိုင်ပိုင်းကြာမှာပဲတူရကီနိုင်ငံသားရေးဝန်ကြီးမက်ဗလော့ဒ်ကာဗူဆိုဂလူကအကူအညီပေးနေတဲ့ကိစ္စကိုပြောတာပါ။ကိုဘာနီမျိုးတွင်တဲ့ပတ်ပတ်လေးမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေတရင်ပတ်အတော်ကြာတိုက်ခိုက်အပြီးတနင်္ဂနွေနေ့မှာလက်နက်ခရမ်းမီးကျောက်တွေချပေးခဲ့တာပါကိုဘာနီဒေတာကအများစုဖြစ်တဲ့စီးရီးယားဒုက္ခသည်တွေကိုတူရကီဘက်နယ်စပ်နာကအရင်မာကဆန်ဒုက္ခသည်စခန်းမှာနေရာချပေးထားပါတယ်
ယူကရိန်းရှေ့ပိုင်းမှာဒီနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့စစ်ရာဇဝတ်မှုတွေဖြစ်ခဲ့တယ်လို့အဓိကနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ကြီးနှစ်ခုတို့ကစွပ်စွဲလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားထိတိုက်တွေ့ခဲ့ကြတဲ့ဧပြီလကစလို့လူပေါင်း 3,500 ရို့တည်ဆုံးခဲ့ရပြီလည်းဖြစ်ပါတယ်။နှစ်ဖက်စလုံးတို့ကတရားဥပဒေဘောင်ကိုကျော်ပြီးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုခိုင်ခိုင်မာမာပြသနိုင်မဲ့သက်သေအထောက်အထားတွေရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကတင်းလာနေမှာအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဒီထဲကတစ်ခုမှဆိုရင်စုံစမ်းစစ်ဆေးရေးမှုတွေကအလောင်းကိုလောင်းအစုလိုက်အပြုံလိုက်မြုပ်နှံထားတာကိုတွေ့ရှိခဲ့တဲ့ဖြစ်ရပါ။ဒီသေးဆုံးသူတွေထဲက၅ဦးတို့ကတော့ရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့တာဖြစ်ပုံရပြီးနောက်၄ဦးတို့ကတော့ယူကရိန်းအစိုးရတပ်တွေဥပဒေဘောင်ကိုကျော်ပြီးစီရင်ခဲ့တဲ့အနေအထားတွေ့ရပါတယ်။ယူကရိန်းရှေ့ပိုင်းမှာသတင်းတပတ်ကြားစုံစမ်းစစ်ဆေးမှုအပြီးရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားတိုက်ခိုက်မှုတွေမှာအစုလိုက်အပြုံလိုက်ပောက်ကွဲစေတဲ့လက်နက်တွေကြဲကြဲပြန့်ပြန့်သုံးထားတဲ့အထောက်အထားတွေကိုလူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီး Human Rights Watch ကတနင်္လာနေ့မှာထုတ်ဖော်ပြောဆိုပါရယ်။ဒုံးချီတွေကိုဘယ်ဘက်ကသုံးခဲ့တယ်လဲဆိုတာကိုတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ရဲ့အနေနဲ့မဆုံးဖြတ်နိုင်ပါဘူး။ဒါပေမဲ့လည်းခွဲထွက်ရေးသမားတွေအားကောင်းရာ Donetsk မြို့ပေါ်ကိုအစုလိုက်အပြုံလိုက်ပောက်ကွဲစေတဲ့ဘုံးတွေနဲ့အတော်များများတိုက်ခတ်ခဲ့တဲ့အပေါ်မှာတော့ယူကရိန်းအစိုးရတပ်တွေမှတာဝန်ရှိတယ်ဆိုတာကိုသက်သေအထောက်အထားတွေကပြသနေတယ်လို့အဖွဲ့ကြီးကထပ်လောင်းပြောပါရယ်ရှင်။
တောင်အာဖရိကအပြစ်ချန်ပီယံ Oscar Pistorius ဟာသူ့ချစ်သူ River Steenkamp ကိုတနက်နေ့ပြစ်ဒဏ်မှုနဲ့တောင်အာဖရိကတရားသူကြီးတဦးကထောင်ဒဏ်5နှစ်ပြစ်ဒဏ်ချလိုက်ပါတယ်။အမှုစစ်ချိန်ကလေးကနေဆိုရင်9လနီးပါးကြာခဲ့ပြီးတဲ့နောက်တရားသူကြီးသူကိုဇိုင်းမက်စီပါကပရီတိုရီယာမြို့တရားရုံးမှာဒီကနေ့ပြစ်ဒဏ်ချမှတ်လိုက်တာပါ။ Pistorius ကိုထောင်ဒဏ်10နှစ်ချသင့်တယ်လို့အစိုးရရှိနေတွေကပြောပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရှိနေအဖွဲ့ကတော့ Pistorius ကိုနေအကျဉ်းချုပ်၃နှစ်နဲ့လူမှုဝန်ထမ်းအလုပ်တွေလုပ်ဖို့ချမှတ်သင့်တယ်လို့ပြောလဲကြပါတယ်။ချင်းနှစ်ဖက်စလုံးဖြတ်ခံထားရတဲ့ Pistorius ဟာထောင်ထဲမှာအခက်အခဲတွေ့လိမ့်မယ်အကြောင်းကိုလည်းသူ့ရဲ့ရှိနေတွေကပြောလဲပေမဲ့တရားသူကြီးကတော့ အကျဉ်းဦးစီးဌာနဟာအထူးလိုအပ်ချက်ရှိသူအကျဉ်းသားတွေကိုထောင်ထဲမှာကောင်းကောင်းထိန်းသိမ်းဖို့လှုံ့ဆော်ထားတဲ့အပေါ်သူကျင့်တဲ့လို့ပြောပြီးအဲ့ဒီလျှောက်လဲချက်ကိုပယ်ချခဲ့ပါတယ်2013ခုနှစ်ဖေဖော်ဝါရီလတုန်းက Pistorius ဟာပိတ်ထားတဲ့သူ့အိမ်ရေချိုးခန်းတကားကိုတနက်နေ့ပစ်ခဲ့တာကြောင့် Sting Camp တည်ဆုံသွားတဲ့အတွက်တာဝန်ရှိတယ်ဆိုပြီးပြီးခဲ့တဲ့လမှာစီရင်ချက်ချခံထားရပါတယ်သူကတော့အိမ်ထဲကိုညဘက်လူဝင်နေတယ်လို့ထင်ပြီးပစ်တာလို့လျှောက်လဲပါတယ် Olympic အပြီးသမား Pistorius ဟာပိုးပြီးပြင်းထန်တဲ့လူသတ်မှုစွဲချက်တွေနဲ့ရင်ဆိုင်ရပေမဲ့ Sting Camp ကိုရည်ရွယ်ချက်ရှိရှိနဲ့ပစ်တက်ခဲ့တယ်ဆိုတာအစိုးရရှင်းလင်းတွေကတသက်မပြနိုင်ဘူးလို့တရားသူကြီးမစီပါကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
ပြင်းထန်တိုတယ်ရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်သူဟာသူ့ရဲ့ကိုပိုင်ချက်လျင်နဲ့နှင်းရှင်းတဲ့ကားရစီမော်စကိုကလေရင်ပြေးလမ်းပေါ်မှာတနင်္လာနေ့နှောင်းပိုင်းကတိုက်မိပြီးတော့ကွယ်လွန်သွားပါပြီ။မော်စကိုမြို့တော်နူကိုဘိုပြည်ပဆိုင်ရာလေစိတ်ကနေပဲရစ်မြို့တော်ကိုသွားချိန်မှာလေရင်မတော်တဆမှုဖြစ်ခဲ့တာကြောင့်အသက်63နှစ်အရွယ်ခရစ်စတိုဘာဒီမာဂျူရီနဲ့လေရင်ဝန်ထမ်း3ဦးတို့တေဆုံးခဲ့ရတာပါ။ရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးနေပြီးလေးစိတ်အရာရှိတွေယာရုချခံရနိုင်တယ်လို့ရုရှားသေယူပို့ဆောင်ရေးစုံစမ်းစစ်ဆေးရေးမှုတွေရဲ့ပြောခွင့်ရကပြောပါတယ်အသက်မသေးတဲ့နှင်းရှင်ကမောင်းသူဟာဒေသဆန်တော်ချိန်ညတကောင်မတိုင်ခင်တိုက်မိကြတဲ့အချိန်တုန်းကအရက်မူးနေတယ်လို့ရုရှားစုံစမ်းစစ်ဆေးသူတွေကယုံကြည်ကြပါတယ်ဒီမာဂျူရီတည်ဆုံးသွားပြီဆိုတာကို Total ကုမ္ပဏီကသူတို့ရဲ့အင်တာနက်စာမျက်နှာမှာဒီကနေ့အတည်ပြုထားပါတယ်လင်းဘောပါ၄ဦးစလုံးဟာအခင်းဖြစ်တဲ့နေရာမှာပဲတည်ဆုံသွားတယ်လို့ကုမ္ပဏီကပြောပါတယ်။သမ္မတဗလာဒီမီယာပူတင်နဲ့ဒီမာဂျူရီတို့ဟာနှစ်ပေါင်းများစွာတည်ကျွမ်းလာကြပြီးသူ့ရဲ့စီးပွားရေးဆွမ်းဆောင်ရည်ကိုအထူးပဲအသိအမှတ်ပြုထားတယ်လို့ရုရှားသမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူကိုကိုကာပီ TASS သတင်းဌာနကဖော်ပြပါတယ်။ဒီမာဂျူရီဟာ2009ခုနှစ်မှာတိုတဲကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖြစ်လာပြီးလွန်ခဲ့တဲ့3နှစ်မှာကုမ္ပဏီဥက္ကဋ္ဌတာဝန်ကိုပါထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်။
ဒီဝေးကအတန်ညနေပတ်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေအင်္ဂါနေ့ညနေခင်းသတင်းများကိုဆက်လက်ကြီးညာနေပါရယ်ဆန္ဒပြကြောင်းသားကောင်းဆောင်တွေနဲ့ဟောင်ကောင်အာဏာပိုင်တွေတွေ့ဆုံခဲ့ပေမဲ့2019ခုနှစ်ရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအပြောင်းလဲလုပ်မှာမဟုတ်ဘူးလို့ပြောဆိုပါရယ်ဟောင်ကောင်အတွင်းဝန်ချုပ် Carrie Lam ကသုံးမှတ်စာဆန္ဒပြမှုကိုရက်စဲဖို့အဖွဲ့မင်ကွန်းပြောရမှာထည့်သွင်းပြောကြားခဲ့ပြီးဖွဲ့စည်းပုံနဲ့ပတ်သက်ပြီးဆွေးနွေးဖို့ဒါဟာအတားအဆီးတစ်ခုဖြစ်နေတယ်လို့ပြောပါရယ်ဟောင်ကောင်ရဲ့ဒုတိယအကြီးအကဲဖြစ်သူ Lam ကဟောင်ကောင်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုမဟုတ်တာကြောင့်ရွေးကောက်ပွဲပတ်သက်တာတွေကိုဆုံးဖြတ်လို့မရနိုင်ဘူးဆိုပြီးတော့လည်းပြောပါရယ်ဒါပေမဲ့လည်းကိုယ်စားလှယ်လောင်းရွေးချယ်ပေးမဲ့ကော်မတီနဲ့ဆွေးနွေးနိုင်မဲ့အခြေအနေရှိတဲ့အကြောင်းကိုတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်ဂင်ကအရေးအမွေပြောကြားသွားပါရယ်ဆန္ဒပြကြောင်းသားကောင်းဆောင်တူဖြစ်တဲ့ Alex Chong ကကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပြန်မပြင်ဘူးဆိုရင်သူတို့အနေနဲ့ဆန္ဒပြမှုတွေကိုဖျက်သိမ်းမှာမဟုတ်ဘူးလို့ပြောဆိုပါရယ်2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲအတွင်းရွေးချယ်တင်မြှောက်အောင်ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာကိုတရုတ်အစိုးရကသူတို့အလိုကျရွေးချယ်ပေးမှာနဲ့ပတ်သက်ပြီးဒါကိုပြောင်းလဲပေးဖို့ဆန္ဒပြသူတွေကလိုလားနေတာပါဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်ကြီးနှုတ်ထွက်ပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုနေကြပါရယ်ခင်ဗျာ
တရုတ်နိုင်ငံတွင်တည်တံ့စီရင်မှုအရေးအတွက်က2013ခုနှစ်အတွင်းမှာ20ရာခိုင်နှုန်းကျဆင်းလာတဲ့သဘောတွေ့ရတယ်လို့အမေရိကန်ချေးဆိုင်အခွင့်အရေးအဖွဲ့တစ်ခုကပြောပါရတယ်။2013ခုနှစ်အတွင်းတရုတ်တို့ကခန့်မှန်းခြေလူ2400လောက်ကိုတည်တံ့စီရင်ခဲ့ပြီးဒီနှစ်အတွင်းမှာလည်းဒီအရေးအတွက်လောက်စီရင်မှတ်ပုံရှိတယ်လို့ Jua Foundation ကတနင်္လာနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်။တရုတ်အစိုးရရဲ့တည်ထောင်စီရင်မှုအရေးအတွက်က Amnesty International အဖွဲ့ကြီးကပြောဆိုထားတဲ့ကြံကဗတ်နိုင်ငံတွေအားလုံးရဲ့စုစုပေါင်းတည်ထောင်စီရင်မှုရဲ့၃ဆကျော်ရှိနေသေးပါတရုတ်အစိုးရကတည်ထောင်စီရင်မှုတွေကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်ထားရှိတာမို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေအနေနဲ့ဒီတည်ထောင်စီရင်မှုတွေနဲ့ပတ်သက်လို့စုဆောင်းရယူရတာမှာတဆင်ကြားနဲ့ထုတ်ပြန်တဲ့အစင်ခန်းစာတွေနဲ့အမည်မဖော်ပြတဲ့အရာရှိတွေရဲ့ထုတ်ဖော်ပြောဆိုချက်တွေကိုမှီခိုနေရတာဖြစ်ပါတယ်အခုထုတ်ပြန်လိုက်တဲ့ Jua Foundation ရဲ့အစီရင်ခံစာကတော့ဂွန်ဆောင်ခြေဆိုင် Southern Weekly သတင်းစာကြီးကဖော်ပြခဲ့တဲ့အချက်အလက်တွေကိုအခြေခံခဲ့တာပါ။ဒါ့အပြင်နှစ်စဉ်တည်ထောင်စီရင်မှုအရေးအတွက်တို့ကိုသိရှိနိုင်တယ်လို့ဆိုရဲတရားရဲ့အရာရှိတဦးရဲ့ပြောဆိုချက်တွေကိုလည်းလက်ခံရရှိခဲ့တယ်လို့ဆိုပါရစေ။ တရုတ်နိုင်ငံတွင်တည်နှံစီရင်ချက်အလုံးကိုတရုတ်ပြည်သူတရားရုံးချုပ်ကပြန်လည်သုံးသပ်ခွင့်ပေးအပ်ဖို့2008ခုနှစ်ကဆုံးဖြတ်ချက်ချမှတ်ခဲ့ပြီးတဲ့နောက်မှာတည်နှံစီရင်ခံရမှုအရေးအတွက်ကလည်းရောကြလာတာဖြစ်ပါရဲ့ရှင်
အစိုးရကိုဝေဖန်ခဲ့တဲ့ပုဂ္ဂလိကရုပ်မြင်သံကြား TV သတင်းဌာနကိုပါကစ္စတန်အစိုးရကအခုနှစ်အတွင်းဒုတိယအကြိမ်မြောက်ထုတ်လွှင့်ခွင့်ရုပ်သိမ်းခဲ့ပါတယ်။ Pamra လို့ခေါ်တဲ့သတင်းမီဒီယာထင်းချိုရေးအာဏာပိုင်တွေက ARY သတင်းဌာနဟာသူတို့ထုတ်လွှင့်ခဲ့တဲ့ TV အစီအစဉ်တစ်ခုမှာတရားရုံးစနစ်နဲ့ပတ်သက်ပြီးပုတ်ခတ်ပြောကြားခဲ့တာကြောင့် TV ထုတ်လွှင့်ခွင့်15ရက်ရုပ်သိမ်းခဲ့တဲ့အပြင်ဒေါ်လာ 98,000 ပေးဆောင်ဖို့ပြည်ထောင်ချမှတ်ခဲ့ပါတယ်။ရွေးကောက်ပွဲအတွင်းမတမာမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဝန်ကြီးချုပ် Nawaz Sharif နှုတ်ထွက်ဖို့ ARY သတင်းဌာနရဲ့သတင်းအစီအစဉ်မှာဖော်ပြခဲ့ပါတယ်။လက်ရှိအစိုးရအဖွဲ့ကိုအတိုက်ခံလုပ်နေတဲ့ကရစ်ကက်ကစားသမားဟောင်းအမရန်ခန်နဲ့တရားဟောဆရာတဟီရူကဒရီတို့နဲ့လည်းဒီရုပ်မြင်သံကြားဌာနနီးစပ်မှုရှိပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International ကပါကစ္စတန်အစိုးရအနေနဲ့ဒါလွတ်လပ်စွာထုတ်ဖော်နိုင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပါတယ်။ ARY TV အစီအစဉ်တွေကိုချက်ချင်းပြန်ထုတ်လွှင့်ပေးဖို့ကိုလည်းအင်အဖွဲ့ကြီးကတောင်းဆိုထားပါတယ်ခင်ဗျာ
။အီဘိုလာဗိုင်းရပ်စ်ပြန့်နှံ့မှုကိုတိုက်ဖျက်ရေးမှာဂျပန်တို့ပူးရဲလှုပ်ဆောင်ဖို့ကနေဦးဆောင်ရွက်ချက်ဖြစ်နေဂျပန်နိုင်ငံတော်ကာကွယ်ရေးတပ်ကတပ်သားတွေကိုဂျာမနီမှာရှိတဲ့အာဖရိကဆိုင်ရာအမေရိကန်စစ်ဌာနချုပ်ကိုပို့ဆောင်မယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးအာကီနိုအီအီတိုကအင်ကာနေမှာပြောဆိုပါရတယ်။အာဖရိကနိုင်ငံတွေမှာတပ်တွေကိုပို့ဆောင်မလားဆိုတာကိုတော့ဂျပန်ကာကွယ်ရေးဝန်ကြီးကရှင်းလင်းပြောကြားခဲ့တာမရှိပါဘူးရှင
်
တိုင်တိုင်းအောင်နိုင်ငံကသတင်းတွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲထဲမှာပဲတွားရောက်တိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးရွေးကောက်ပွဲကိစ္စပါ2015အထွေထွေရွေးကောက်ပွဲကိုလာမယ့် 2015 နိုဝင်ဘာလအတွင်းကျင်းပသွားဖို့ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကြိုဆိုပေမဲ့2010ရွေးကောက်ပွဲအတွင်းရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်ဝေဖန်စရာတွေရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာလွတ်လပ်တရားမျှတမှုရှိဖို့စောင့်ကြည့်သွားမယ်လို့အတိုက်ခံပါတီတွေကပြောကြပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့နိုင်ငံရေးပါတီတွေရန်ကုန်မြို့မှာဒီကနေ့တွေ့ဆုံပြီးရွေးကောက်ပွဲကျင်းပရေးလိုအပ်ချက်တွေကိုအကျိုးညှိနှိုင်းခဲ့ကြပါတယ်အကြောင်းစုံကို VOA သတင်းတော်ကိုစီသူကပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါ2010အထူးထူးရွေးကောက်ပွဲကျင်းပခဲ့စဉ်တုန်းကမဲမတမာမှုတွေမဲစင်းလိမ့်လည်မှုတွေရှိခဲ့တယ်လို့ဝေဖန်ခံခဲ့ရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုလာမယ့်2015အထူးထူးရွေးကောက်ပွဲမှာသတိထားစောင့်ကြည့်သွားဖို့လိုအပ်မယ်လို့တိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်တာပါဒါပေမဲ့2010ရွေးကောက်ပွဲမှာဖြစ်ခဲ့သလိုမဲမတမာမှုဖြစ်စဉ်တွေတော့ယုံနေသွားနိုင်တယ်လို့ NLD ဘိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကပြောပါလေ
။အငယ်တို့2010ခုနှစ်ရွေးကောက်ပွဲကိုကြည့်လိုက်တဲ့အခါမှာ2010ခုနှစ်ရွေးကောက်ပွဲမှာဒါကွန်မရှင်ကတော်တော်များများပြတ်တာပေါ့။ကွန်မရှင်တော်တော်များများပြတ်တယ်။ဒါဦး2015ပေါ့။အဲ့ဒီချိန်နဲ့ဒီချိန်နဲ့ကွာခြားချက်က2010ခုနှစ်တုန်းကတော့အငယ်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဝင်ပြီးအရွေးခံခဲ့တာမရှိပါဘူး။2015မှာတော့အငယ်တို့ကတိတိကျကျကြီးကိုဝင်ပြီးရွေးခံပါမန်းစနနေတိုင်းလူလူကိုဝင်ပြီးရွေးခံပါအငယ်တို့ဝင်ရွေးခံတဲ့အခါမှာအငယ်တို့မှာတော့အငယ်တို့အဖွဲ့ဝင်အင်အားပေါ့လေတခြားနိုင်ငံရေးပါတီတွေရဲ့ဆိုင်အဖွဲ့ဝင်အားအငယ်တို့ကအများကြီးတောင်းတင်းပါတယ်အများကြီးတောင်းတင်းတဲ့အကြောင်းမင်းယူနိုင်မင်းယူနိုင်မင်းယူနိုင်ကိုအငယ်တို့ကအငယ်တို့မင်းယူကိုယ်စားလေနော်ဒီစေလွတ်နိုင်မယ်စောင့်ကြည့်တဲ့အဖွဲ့တွေအငယ်တို့စေလွတ်နိုင်မယ်
2015အထွေထွေရွေးကောက်ပွဲကို2015ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပသွားမယ်လို့မနေ့ကအောက်တိုဘာလ20ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့လာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲအဖြစ်ကျင်းပသွားမယ်လို့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့ပါတယ
်ကျွန်တော်လှုပ်ထားတာများလူတွေသေးရင်ခင်ဗျားတို့အကြံပြုချင်တာများရှိနေသေးရင်အကြံပြုလို့ရပါကျွန်တော်ဘက်ကတော့ဟုတ်လားလုံးလာတရားမှာရေကောက်ပွဲကြီးဖြစ်ကိုဖြစ်မယ်ကျွန်တော်တိုင်နေတဲ့နေမယ်ခဲလို့ချင်းချက်ကပြည်နယ်ဆုံးမယ်တိုင်လာရင်ဥပဒေနဲ့ညီဆုံးကြတယ်ဥပဒေညီဆုံးကြ open ကုတ်တော့မယ်ခင်ဗျားတို့တက်နားထောင်လို့ရတယ်ခင်ဗျားတို့ရှောက်လဲလို့ရတယ်ခင်ဗျားတို့ချင်းနေခေါ်လို့ရတယ်ဒီတိုင်းကျွန်တော်ဆုတ်ပြတ်ပြီးသွားမှာဖြစ်ပါတယ
်တမနာဦးသိန်းစိန်ရဲ့အော်တိုဘာလမင်းကုန်းထဲမှာငင်းချမ်းရေးဆွေးနွေးမှုအခြေအနေတွေကြောင့်ရေကောက်ပွဲကျင်းပနိုင်ဖို့နှောင့်နှေးနိုင်တယ်လို့အရေးအမှုပြောဆိုခဲ့ပူပါတယ်ဒေါန်ဆန်းစုကြည်ကတော့2015ခုနှစ်ရွေးကောက်ပွဲကိုတရားမျှတရုံလွတ်လပ်ရုံသာမကဘဲနဲ့အချိန်မီလုပ်ကိုလုပ်ရမယ်လို့အော်တိုဝါလာ20ရက်နေ့မှာပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့2015 အထူးထူးရွေးကောက်ပွဲကျင်းပဖို့ထုတ်ပြန်ခဲ့တာကြောင့် NLD အနေနဲ့ကြိုးဆိုကြောင်းဦးထွန်းထွန်းဟင်ကပြောပါတယ
်ဒီကော်မရှင်ဥက္ကဋ္ဌကြီးပြောတာဟိုပေါ့လေဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ညီတယ်လို့သူတို့ပြောဟိုတမနာကြီးပြောတဲ့ဥစားကတော့ရွေးကောက်ပွဲကပို့စဖုန်းဖြစ်ရင်လည်းဖြစ်သွားနိုင်တယ်လို့ပြောတာပေါ့ပို့စဖုန်းဖြစ်ရင်ဖြစ်သွားနိုင်တယ်လို့ပြောနေတဲ့အပေါ်မှာတော့အင်္ဂလိပ်တို့ကဒီမျိုးရဒီမိုကရေစီဖွဲ့ချုပ်အနေနဲ့ယုံကြည်တာကတော့ဒီရွေးကောက်ပွဲဆိုတာအချိန်မှန်မှန်လုပ်ရမယ်ရွေးကောက်ပွဲပဲပို့စဖုန်းလုပ်ဖို့ပို့စပွန်လုတ်တယ်ဆိုတာဒါဟိုနီးလမ်းမကြောက်တနည်းအားဖြင့်ပြောရင်ကွန်စတီကျူရှင်းနဲ့မညီဘူးလို့အကြေတော့ဒီလိုပြော
ရုပ်ကောက်ပွဲကော်မရှင်အနေနဲ့မဲဆင်းမှောင်ရမှုမရှိရလေအောင်လာမယ့်2014နိုဝင်ဘာလအတွင်းစတင်ပြီးတော့မဲဆင်းကောက်ယူမှုတွေကိုလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစတင်ဆောင်ရွက်သွားမယ်လို့သိရပါတယ်မဲဆင်းတွေကိုကွန်ပျူတာဒေတာစနစ်ကိုအသုံးပြုပြီးတော့2015နောက်ပိုင်းရုပ်ကောက်ပွဲတွေမှာပါအသုံးပြုနိုင်အောင်စီစဉ်သွားမယ်လို့ရုပ်ကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်အဲ့လိုအပြင်လာမယ့်ရွေးကောက်ပွဲအတွင်းမဲစင်းတိကျစေဖို့လွတ်လပ်စွာစောင့်ကြည့်လေ့လာနိုင်ဖို့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ရွေးကောက်ပွဲကော်မရှင်ထံကိုအကြံပြုချက်တွေတိုင်ကြားချက်တွေပေးပို့နိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်2015အထွေထွေရွေးကောက်ပွဲမှာတော့အာဏာရပြည်ခိုင်မျိုးပါတီကိုရှင်ပြိုင်နိုင်ဖို့အရေးအဓိကအတိုက်ခံပါတီ NLD အပြင်အခြားနိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲပြုလုပ်နိုင်ရေးကိုလိုလားနေကြတာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးဟာမနေ့ကအော်တိုဘာလ20ရက်နေ့မှာအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့လာမယ့်2015ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ပြည်တွင်းလူမှုအဖွဲ့အစည်းတွေအနေနဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးပူးပေါင်းပါဝင်ဖို့နဲ့နိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့ကလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
ရရှိမှာခင်ဗျမြမအစိုးရကနေပြီးတော့လွှတ်တော်ကိုတင်သွင်းထားတဲ့ရုပ်တံလွင့်ဥပဒေမူကြမ်းကိုမြို့သားလွှတ်တော်ကနေပြီးတော့ပြီးခဲ့တဲ့အပတ်တုန်းကအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီရုပ်တံလွင့်ဥပဒေကြမ်းထဲမှာပါတဲ့အချက်လက်အချို့နဲ့ပတ်သက်ပြီးတော့သတင်းမီဒီယာသမားတော်များကမချိနှက်ကြတာတွေ့ရပါတယ်။အထူးဖြစ်တော့ဒီရုပ်တံလွင့်ဥပဒေမူကြမ်းဟာဆိုလို့ရှိရင်ဒီအစိုးရကချုပ်ကင်ထားတဲ့မီဒီယာတွေအစိုးရရဲ့မီဒီယာတွေကိုပို့ပြီးတော့အခွင့်အရေးပေးထားတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဒီရုပ်တံလွှင့်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ဖို့အတွက်အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနဲ့ဆက်သွယ်လို့ရပါတယ်။ဒါမှမဟုတ်ရှင်မိမိတို့ဆွေးနွေးမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့လည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0922382554ဖြစ်ပါတယ်။ VOA ရဲ့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကို VOA ကကြိုဆိုပါတယ်ခင်ဗျာ။
ကြခင်ညာ9နိုင်ရီခွဲလောက်မှာဆွေးနွေးကြမယ်အင်ကန်ညာဓာတ်ရိုက်လေလံအစီအစဉ်မှာစောင့်မျှော်နားဆင်ကြပါခင်ဗျာအခုတော့စစ်သားစုဆောင်တဲ့အခြေအနေပြောပြပါမယ်ကချင်လွတ်လပ်ရေးအဖွဲ့ KIU ကရှမ်းပြည်တိုင်းရင်းသားတွေကိုမူရစ်ဆေးဖြတ်ဖို့အကြောင်းပြပြီးစစ်သားစုဆောင်နေတယ်လို့တိုင်းလိုင်းခေါ်ရှမ်းပြည်ပါတီကသတင်းထုတ်ပြန်ပါတယ်လောလောဆယ်မှာတော့အချက်လက်အသေးစိတ်ကိုကြောက်ယူနေပြီးတိတိကျကျရပြီဆိုရင် KIU ဌာနချုပ်ကိုအကြောင်းကြားဆောင်ရွက်သွားမယ်လို့ပြင်ဆင်နေပါတယ်VOA သတင်းတော့ကိုမိုးစောကအကြောင်းစုံကိုပြောပြပါမယ်
။ဟုတ်ကဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာမိုးရစေဝါသုံးဆွဲတာရောင်းချတာတွေမြင့်တက်လာပြီးတဲ့နောက် KIO အပါအဝင်ကချင်လူမှုအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေကမိုးရစေတိုက်ဖြတ်ရေးလုပ်ငန်းတွေကိုလူထုကြားမှာကြေကြေပြန့်ပြန့်ဆောင်ရွက်လာချိန်မှာအခုလိုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ရှမ်းပြည်တိုင်းရင်းသားလူငယ်တွေကိုမိုးရစေအကြောင်းပြပြီး KIO ကလူသစ်စုဆောင်တာတွေရှိနေတယ်ဆိုတာကိုတိုင်းလိုက်ခေါ်ရှမ်းပြည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ထေးအောင်ကအခုလိုပြောပါတယ်
။ခုကချင်နေအလုံးကချင်လူမျိုးတွေပါလေမူရစီပါတားစီနေနေဒီမှာသူတို့အဖွဲ့ဖွဲ့စည်းရတာရှိရလေ။အဲအဲ့ဒီအဖွဲ့တွေကနေပြီးမှကျွန်တော်တို့အရွယ်ရှိအရွယ်ကောင်းတဲ့ကလေးတွေကိုမင်းတို့စီစီပေးရမယ်ဆိုပြီးမှခေါ်တော့အင်းမှဒီရစကားပို့မယ်ပေါ့ဗျာ။အဲ့ဒါဘေးပြစကားမြတ်ဝဲစစ်တင်တာတက်တက်နေရတယ်ဆိုကြားသိရတာလေ။အခုကတနိုင်းရဲ့မန်စီရဲ့ဒမော်ရဲ့ဥမောင်ရဲ့တော့ဖကန့်ရဲ့အဲ့မြို့နယ်မှာဖြစ်နေတာကြားရတာအခုဒီကိစ္စလေးက
ဒီသတင်းအချက်လက်ကိုတော့မကြာခင်ကကျင်းပတဲ့တိုင်းလိုင်းပါတီရဲ့သုံးလပတ်အစည်းအဝေးမှာမြို့နယ်တာဝန်ခံတွေကတင်ပြလာတာဖြစ်တယ်လို့ပြောပါတယ်လောလောဆယ်မှာတော့စစ်သားတွေစုဆောင်းခံရသူတွေရဲ့အမည်နေရက်စတဲ့သတင်းအချက်လက်တွေကိုအသေးစိတ်စုဆောင်းနေပြီးအတိအကျရပြီဆိုရင် KIO ဘဟုကိုတင်ပြကန့်ကွက်သွားမယ်လို့လဲဦးဆိုင်ထေးအောင်ကပြောပါတယ
်ဒီမှာလူတခု ရင်အမြင်နဲ့တိတိကျကျသတင်းပို့လာတဲ့ချိန်ကျရင်ကျွန်တော်တို့ဌာနချုပ်ကိုလမ်းပို့ပါမယ်ဒီမျိုးလုပ်တာတွေမသိတော်ဘူးဆိုတဲ့အကြောင်းပေါ့နော်တိုင်းနာဒါနေခွင့်ရေးအတွက်ချီချူပြီးမှဒီကိစ္စတွေမဆောင်ရဲပို့ပေါ့အဲ့ဒါလေးကိုကျွန်တော်လမ်းပြောစဉ်းစားပါတယ်နောက်တော့ကျွန်တော်တို့လူခွင့်ရေးကော်မရှင်တို့ UPWC တို့လည်းကျွန်တော်ပို့ဖို့စဉ်းစားပါတယ်
KIO အဖွဲ့ရဲ့လုပ်ငန်းညီနိုင်အဖွဲ့ Technical Advisory Team ရဲ့ပြောရေးဆိုခွင့်ရှိသူဦးတောက်ခါကတော့ KIO KIA အနေနဲ့မူရစေဝါတားဆီးရေးလုပ်ငန်းနဲ့စစ်သားစုဆောင်တာကိုရောထွေးဆောင်ရွက်တာမရှိဘူးလို့ပြောပါတယ်
။ KIO KIA အတွင်းမှာ2010ကနေစပြီးတော့မူရစေဝါတပ်ချက်ရေးမစီမံကိန်းအနေနဲ့တပ်သင်းတွေကစန့်စင်ရေးကိုအရင်လုပ်တယ်။အခုအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့အရက်ပြတ်မှရေးတင်လုပ်တယ်။ဒင်းချကောင်းစင်နဲ့စစ်သားစုဆောင်းလာတော့မဟုတ်ဘူးစစ်သားစုဆောင်းလာစုဆောင်းလာစီတန်ပါမွေးစေဝါဖြတ်ပေးတယ်ဖြတ်ပေးတာစီတန်ပါအဲကျွန်တော်ရောပေါ့ဒါပေမဲ့ဟိုရောက်တော့တချို့ကဝန်ထမ်းလုပ်ချင်တယ်ဆိုတော့ကျွန်တော်တို့အဲ့ဒီအပိုင်းကိုကြာတော့စီတန်ပြန်လက်ခံမှုရှိပါတယ
်ကချင်ပြည်နယ်အတွင်းမှာဆေးစစ်ပြီးမွေးစေဝါသုံးဆွဲချောင်းတွေးရှိရင်ဆေးဖြတ်ဖို့အတွက် KIO ကအချိန်6လယူပြီးဆောင်ရွက်ပေးတယ်လို့လည်းပြောပါတယ်ကချင်ပြည်နယ်မူရစေဝါတိုက်ဖြတ်ရေးလူထုကော်မတီအဖွဲ့ဝင်ဦးအင်ခွန်တန်ခွန်းကတော့တနိုင်းဘက်မှာဆိုရင်မူရစေဝါသုံးဆွဲသူတွေကို KIO ကသူတို့စိုးမိုးနယ်မြေအတွင်းကိုအလားမခံကြောင်းပြောပါတယ
်တနိုင်းဘက်မှာပေါ့နော်တနိုင်းဘက်မှာတော့သူတို့အတွင်းကဒူတီကိုဖြစ်ပေးနေတာဆိုတာကြားတယ်အခါကားဆိုရဲ့နေရာမှာတော့သူတို့စီးတီစစ်ပေးတာပေါ့နော်စီးတီစစ်ပေးတဲ့အချိန်မှာတကယ်လို့စီးအောင်တဲ့ဆင်တော့ဒီဘက်မှာမဝင်နဲ့သူတို့ဒီမွေးစေဝါတက်ဖြစ်ရေးဒါဒီကိုလုပ်နေတယ်သူတို့နေရာမှာမလာကြနဲ့လို့ပြန်ပြမဟိုပြန်ခိုင်းလိုက်တာပေါ့နော်အဲ့ဒါဒီတော့သူတို့ဒေသခံတွေကအဆင့်ကြတာပေါ့သူဆောင်းတာဒီကြတော့သူမချောဗျာ
မြစ်ကြီးနားမြို့မှာဆိုရင်လမ်းကျို့လမ်းကြားတွေမှာဒါမကမြစ်ကမ်းတလျှောက်နဲ့တက္ကသိုလ်ကျောင်းဝင်းအတွင်းမှာပါမူရစ်စစ်သုံးဆွဲတာတွေကိုပေါ်ပေါ်ထင်ထင်ဆောင်ရွက်တာတွေရှိကြောင်းနဲ့အခုအခါမှာမူရစ်စေဝါတိုက်ဖြတ်ရေးအတွက်ရှမ်းပြည်နယ်မြောက်ပိုင်းမှာဇုံနှစ်ခုကချင်ပြည်နယ်အတွင်းမှာဇုံ၁၀ခုခွဲပြီးလူထုနဲ့အတူပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်1990ဝန်းကျင်ကာလကကချင်ပြည်နယ်အတွင်းမှာ KIO ကမူရစေဝါတိုက်ဖြတ်ရေးလုပ်ငန်းကိုဆောင်ရွက်ရာမှာရှမ်းနီအမျိုးသား50ကျော်လောက်ကိုတပ်ဖြတ်ခဲ့ကြောင်းနဲ့ဒီရေးခင်းဟာဖားကန့်ဒေတာစပေါ်မော်မှာဖြစ်ပျက်ခဲ့ကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ဘူးပါတယ
် VOA သတင်းတော့ကိုမိုးစော်သတင်းပေးပို့ခဲ့တာပါအခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်တစ်ပုဒ်တင်ဆက်ပါမယ်ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေတုန်းသတင်းသွားယူခဲ့တဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ကိုမြန်မာစစ်တပ်ကဖမ်းနာပြီးမိသားစုနဲ့တွေ့ခွင့်မပေးတဲ့အတွက်ဥပဒေကြောင်းအရလှုပ်ဆောင်သွားမယ်ဆိုပြီးမိသားစုကသတင်းစာရှင်းလင်းပွဲလုပ်ပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
ပြည်တွင်းထုတ်ကြားနယ်တွေအတွက်နေဆက်သတင်းတွေကိုရေးပို့ခဲ့တဲ့အလွတ်သတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာဒီမိုကရေစီကရင်အကျိုးပြုတက်မတော်နဲ့မြန်မာစစ်တပ်တို့မွန်ပြည်နယ်ကြိုက်မျိုးမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေစဉ်မြန်မာစစ်တပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါဖမ်းဆီးပြီးတဲ့နောက်မှာတော့မိသားစုကမြန်မာစစ်တပ်ဖြစ်တဲ့ခလာရ208တန်ရင်းမှာတွားရောက်စုံစမ်းခဲ့ပေမဲ့မိသားစုနဲ့တွေ့ခွင့်မရခဲ့ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်
တဲ့မျိုးက208တိုင်ကြီးကတိုင်ကြီးဘုရားဘုရားဆင်းမြောင်ထံသွားဆောင်ဆန်းတယ်သွားဆောင်ဆန်းခြင်းမှာမော်မျိုးသားပါတီကဗဟိုလုံးမှုဆောင်၃ဦးနဲ့ဒီမိုကရေစီနဲ့ညီညာရေးမျိုးသမီးကွန်ရက်ကဒေါ်နော်အောင်လှတို့ကျွန်မကိုကူညီလို့လိုက်လာတယ်အားလုံးစုစုပေါင်း၅ယောက်သွားမီးတယ်မီးတဲ့အခါဘုရားဆင်းမြောင်ကဗာပြောလဲဆိုတော့ဖမ်းစင်တော့ကသူပါလာဟုတ်ပါတယ်အခုဗမာရှိတယ်ဆိုတာမသိပါဘူးလို့ကျွန်မတို့၅ယောက်ရှိမှပြောတယ်ဖမ်းစင်တော့ကလည်းနေလုံကြီးကိုယ်တိုင်လည်းပါတယ်တဲ့နေလုံကြီးကိုလည်းမေးကြည့်တာတဲ့နေလုံကြီးကငါတိတာဒါအကုန်ပဲတဲ့ဒါတဲ့ပြီချင်းရရှစ်တောင်တိုင်းစစ်ဌာနချုပ်ကိုသွားရောက်ဆုံးချုပ်ဆန်းပါတယ်ဒီမားတို့ဆက်ပြောတယ်အဲ့ဒါနဲ့ဒီမားတို့၅ယောက်ကရှစ်တောင်တိုင်းစစ်ဌာနချုပ်ကိုသွားတယ်ဘုံကြီးဆမ်းမြောင်ကိုယ်တိုင်ကလည်းရှစ်တောင်တိုင်းစစ်ဌာနချုပ်ကိုစုံစမ်းတာအကောင်းဆုံးပဲလို့သူကလည်းထပ်ပြောတယ်ထပ်ပြောတော့ဒီမားတို့၅ယောက်ရှစ်တောင်တိုင်းစစ်ဌာနချုပ်ကိုသွားပြီးစုံစမ်းတော့မနေ့ကမနေ့၈နာရီမှလာပါတဲ့ဒီမားတို့စစ်စင်ရေးဂျီ1နဲ့တွေ့ကျင်ပါလေပေါ့အကြီးဆုံးကဘယ်သူလဲဆိုရှစ်တောင်တိုင်းစစ်ဌာနချုပ်မှာစစ်စင်ရေးဂျီ1အကြီးဆုံးပါတဲ့အဲ့ဒါဆိုဒီမားတို့စစ်စင်ရေးဂျီ1နဲ့တွေ့ကျင်ပါလေလို့ပြောတော့မနေ့ကက20ရက်နေ့ပေါ့နော်ဟို7နာရီလာခဲ့ပါဆိုဒီမှာ20ရက်နေ့7နာရီကိုထပ်သွားတဲ့အခါကျတော့တွေ့ခွင့်မရအောင်အဲ့လိုမျိုးဆိုတော့ကျမတို့ကစိုက်မျိုးမှလူပြောက်ကျမတို့ဥပဒေရပေါ့နော်လူပြောက်ဖွင့်ခဲ့တယ်
ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်၃ယောက်ချဲလူငယ်အဖြစ်တာဝန်ယူခဲ့ဘူးသလိုနိုင်ငံရေးတက်ကြွတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့သူတဦးဖြစ်ပါတယ်။ဇနီးဖြစ်သူထိမ့်သိမ့်ခံရပြီးတဲ့နောက်တမီးဖြစ်သူနဲ့တူထိုင်းမြန်မာနယ်စပ်ကိုတိမ်းရှောင်လာသူဖြစ်ပါတယ်။နောက်ပိုင်းမှာပြည်တွင်းထုတ်ဂျာနယ်တွေမှာအောင်ကြီးဆိုတဲ့နာမည်နဲ့သတင်းများရေးပို့ခဲ့တယ်ဆိုပြီးမိသားစုကဆိုပါတယ်။ကိုပါကြီးဖမ်းဆီးခံရပြီးပျောက်ဆုံးနေမှုတွေဟာနိုင်ငံသားအခွင့်အရေးဆုံးရှုံးတာဖြစ်ကြောင်းအဖြစ်ရှိတယ်ဆိုရင်တရားဥပဒေအရစီရင်ဖို့လိုအပ်ကြောင်းတွေကိုဇနီးဖြစ်သူကပြောခဲ့ပါတယ်
။တကယ်ဆိုရင်ဒီမှာတို့နိုင်ငံရဲ့ဥပဒေအရဆိုဖမ်းမယ်ဆိုလို့ရှိရင်အဖြစ်ရှိတယ်ဆိုလို့ရှိရင်လေဂျမန်ယူအချုပ်ကြီးထားဒီတရားရုံးတင်ကျမတို့ကလည်းဥပဒေအရရင်ဆိုင်တာဟာလုံးလုံးထုံးလုံးနေတယ်။မြန်နိုင်ငံသားအခွင့်အရေးချိုးဖောက်ခံနေရတာပဲကျမအဓိက။အခုကကြိုက်မင်းရောမှသူကကာဖြူလဲထုတ်ထားတာမျိုးမဟုတ်ဘူး။စစ်အုပ်ချုပ်ကြီးလဲထုတ်ထားတာမဟုတ်ဘဲနဲ့ဒီလိုမျိုးဥပဒေမဲ့လုပ်တယ်ဆိုတော့ကျမအနေနဲ့ဆက်လက်ပြီးကျမဒီခုလောလောဆယ်မှာလူကြောက်တိုင်းထားတယ်။ကျမအမျိုးသားခင်မွန်းတယ်ကိုဒီမတရားဖမ်းချုပ်နှောင်မှုတွေနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့သူတွေကိုကျမဆက်ပြီးတရားစွဲသွားမှာ။
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကမွန်ပြည်နယ်ကြိုင်မျိုးမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့တိုက်ပွဲတွေဖြစ်နေစဉ်မှာပဲကိုပါကြီးဟာကြိုင်မျိုးမြို့ပေါ်ကိုပြန်သွားခဲ့ကြောင်း DKBA ကတော့အတည်ပြုပြောကြားပါတယ်။နောက်ပိုင်းမှာတော့သူ့ကိုအဆက်အသွယ်မရတော့ဘူးလို့ဆိုပါတယ်။မိသားစုနဲ့စက်တင်ဘာလ22ရက်နေ့ကနောက်ဆုံးအဆက်အသွယ်ရခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တာဖြစ်ကြောင်းမိသားစုကတော့ပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ VOA ကထုတ်လင်းနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တေးသချင်းတောင်းခြင်းတယ်ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်လဲဆက်သွယ်နေပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်အခုထုတ်လင်းနေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲအထိထုတ်လင်းမဲ့VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu Salon ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒီကနေ့ည9နာရီမှာတင်ဆက်မဲ့ VOA အစီအစဉ်တွေမှာတော့ American နိုင်ငံရေးအကြောင်းသီကောင်းစရာအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ2425 3251နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးရဲ့အချိန်တော်တွင်မှသတင်းချင်းချုပ်ကိုကိုအောင်ကပြောပြပါမယ
် IS Islamic City ဂျာရီနဲ့ Kurdish Typhoon အကြားစီးရီးယားနယ်စပ်ကဘာနီမြို့မှာဒီကနေ့တိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေပါတယ်ကဘာနီမြို့ကောင်းကင်မှာတိုက်ပွဲတွေကြောင်းလို့ယူဆတဲ့မိဂလုံးကြီးတွေထွက်နေတာကိုတူရကီနိုင်ငံဘက်ချမ်းကနေတွေ့မြင်နေကြရပါတယ်ယူကရိန်းရှေ့ပိုင်းမှာဒီနှစ်အတွင်းလူခွင့်ချိုးဖောက်မှုတွေနဲ့ရာဇဝတ်မှုတွေဖြစ်ခဲ့တယ်လို့အဓိကနိုင်ငံကဆောင်ကြည့်ရေးအဖွဲ့ကြီးနှစ်ခုကဆွဆွဲလိုက်ပါတယ်ယူကရိန်းရှေ့ပိုင်းမှာရုရှားလူလာတဲ့ခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားထိတိုက်တွေ့ခဲ့ကြတဲ့ဧပြီလကစလို့လူပေါင်း 3,500 ရို့တည်ဆုံးခဲ့ရပြီးဖြစ်ပါတယ်တောင်အာဖရိကအပြေးချန်ပီယံအော့စကာပစ်တိုရီယပ်ဟာသူချစ်သူရီဗာစ်တင်ကမ်ကိုတနက်နေ့ပစ်သတ်မှုနဲ့တောင်အာဖရိကတရားသူကြီးတဦးကထောင်ဒဏ် 5 နှစ်ပြည်ဒဏ်ချလိုက်ပါတယ်။အမှုစချိန်ကလေးကဆိုရင်9လနီးပါးကြာခဲ့ပြီးတဲ့နောက်တရားသူကြီးထိုကိုဇိုင်းမစ်ဆပီကပရီတိုရီယာမြို့တရားရုံးမှာဒီကနေ့ပြည်ဒဏ်ချမှတ်လိုက်တာပါ။ပစ်တိုရီယပ်ကိုထောင်ဒဏ် 10 နှစ်ချတင်တယ်လို့အစိုးရရှင်းလင်းတွေကပြောပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရှင်းလင်းအဖွဲ့ကတော့သူ့ကိုနေအကျဉ်းချုပ်3နှစ်နဲ့လူမှုဝန်ထမ်းအလုပ်တွေလုပ်ဖို့ချမှတ်တင်တယ်လို့ရှောက်လဲခဲ့ကြပါတယ်။ပြင်းထန်ထိုတယ်ရင်းနှံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်သူဟာသူ့ရဲ့ကိုယ်ပိုင်ချက်လျင်နဲ့နှင်းရှင်းတဲ့ကားတစ်စီးနဲ့မော်စကိုကလေရင်ပြေးလမ်းပေါ်မှာတနင်္လာနေ့နောက်ပိုင်းကတိုက်မိပြီးတော့ကွယ်လွန်သွားပါတယ်။မော်စကိုမြို့တော် Vnukovo အပီပီဆိုင်ရာလေးစိတ်ကနေ Paris မြို့ကိုသွားချိန်မှာလေရင်မတော်တဆမှုဖြစ်ခဲ့တာကြောင့်အသက်63နှစ်အရွယ် Christopher Di Maggiore ဟာနဲ့လေရင်ဝန်ထမ်း3ဦးတည်ဆုံသွားခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်ပြောပြသွားတာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရည်မှုကမတ်ဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျိုးဂီလ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနိုမီတာ16.25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.